စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ကျင်းဤစီမံကိန်းအနီးမှာရှိတဲ့မိုးကျိုးပြင်မြောက်ကျေးရွာရဲ့ဆယ်တဲကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့စခန်းချထားပါတယ်။အဲဒီမှာကျွာတွေကိုမိရှို့တာကျေးရွာသားတချို့ကိုတပ်ဖြတ်တာအပြင်လူ20ထက်မနည်းကိုလည်းဖမ်းဆီးထားတာကြောင့်အနီးတစ်ဝိုက်မှာရှိတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ကျင်းဤစီမံကိန်းအနီးကမိုးကြိုးပြင်မြောက်ကျေးရွာကိုတော့စစ်ကောင်စီတပ်တွေကဂျွန်လ21ရက်နေ့ကဝင်ရောက်လာပြီးကျေးရွာတွေကိုမီးရှို့တာအပြင်ကျေးရွာသားတွေကိုနှိမ့်ပတ်နှိပ်ဆက်တပ်ဖြတ်ခဲ့ကြောင်းဂျွန်လ22ရက်နေ့မှာတော့တပ်ဖြတ်ခံရတဲ့ကျေးရွာသား2ဦးရဲ့အလောင်းတွေကိုတွေ့ခဲ့ရတယ်ဆိုပြီးလက်ဗရောင်းဒေသခံဦးစင်းတဘာကအခုလိုပြောပြပါဗ
ျ။မိုးကြိုးပြင်မြောက်ရွာကတော့အဲဒီကကအဲဘာသာနည်းအောင်လေတယောက်ကနေဝင်နေပြီးတော့နောက်ကအကျိုးရောဒါနဲ့ထိုးပြီးအတက်ခါရတယ်။နောက်တယောက်ကလည်းအလိုပေါ်အခြေပြန်နေပြန်ပုံပေါ်မျိုးတွေလုပ်ပြီးတော့တက်သွားတာရှိတယ်။ဒီစစ်သားတွေပေါ့ဗျာ။ရွာတွေဝင်တဲ့အချိန်ခါမှာဒီလိုပဲလုပ်သွားနေရှိတာပေါ့။နော်။အခုလည်းအလိုပါပဲ။ဟိုရွာပြဿနာရှာတာတို့ဒီလိုပြန်ပြီးတော့တုံ့ပြန်တာမျိုးတွေမလုပ်ဘူးတဲ့။အခုလည်းလုပ်တော့တာပေါ့။မင်းရဲ့ဝင်ပြီးတော့အော်မင်းရဲ့တနေလုံးမီးရှို့ပါညာပေါ့နော်ထုတ်ပြီးတော့ခုမနေ့မနေ့လင်းနေအချိန်စရိယအောင်ပြောင်းလာတာအခုလက်ရှိနေထားတော့အဲဒီလောင်းတောင်တောင်ပေါ်ကရှိတယ်စရိယဒီရောင်းဟောင်းနေကိုဒီတစ်ခုတစ်ခါကဖြစ်နေဖန်ရတာရှိတယ်ပေါ့
ဒီကနေ့မနေ့ပိုင်းမှာတော့မြန်မာဝန်ပေါင်ကျေးဒီစီမံကိန်းကတည်ယူထားတဲ့ဆယ်တဲ့ကျေးရွာအဟောင်းကိုစစ်ကောင်စီတပ်သားတွေဝင်ရောက်လာပြီးဆယ်တဲ့ဘုန်းကြီးเจ้าမှာတက်ဆွဲနေရယူထားတာပါဒီနောက်ဒေသခံအမျိုးသမီးအမျိုးသားကလေးတကြီးရွယ်အိုမကျန်လူ20ထက်မနည်းကိုတရားခံဖြစ်ဖမ်းဆီးပြီးဖုန်းတွေကိုယူစစ်ပြီးစစ်ဆေးမေးမြန်းတာတွေလည်းလုပ်နေလို့ဆိုပါတယ်ဒီဆယ်တဲ့ကျေးရွာဟာလက်ဗရောင်းတောင်ကျေးပြီစီမံကိန်းကြောင့်တင်းစီခံနိုင်ရတဲ့ကျေးရွာတွေထဲမှာပါဝင်တာဖြစ်ပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်ပြီးတော့နေထိုင်နေတာပါဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်အခုအခါမှာတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးကျေးရွာသားတွေနေလို့မရအောင်ရည်ရွယ်ချက်ရှိရှိလုပ်နေကြလားဆိုတာတန်ရာရှိနေတယ်လို့လည်းဆက်ပြီးတော့မိန့်ကြားခဲ့ပါတယ
်အမင်းတကယ်ကျတော့အဲ့ရွာတွေမှာကျတော့ဟိုဘာမှရှိတာလည်းမဟုတ်ဘူးလေဆိုတော့ဒီဟိုဝါမောင်မဆောင်ဆောင်နေတဲ့ဟိုရေကင်းနေနေလဲနှီးနေတာဖြစ်ပြီးတော့ကြောက်ဒီလိုလေးမောင်တော့ကဒီလိုခုလိုမီးတွေပါလေရှုကာမှာပြည့်ရလို့အောင်အဲ့အရာတွေကြောက်တာဟိုကြောက်တော့အဲဘာမှမရှိကြတာမဟုတ်ဘူးဘာမှလည်းမလုပ်ဘူးဟိုကျေတို့ဒီဦးဇင်းတည်ရမလို့ဆိုပေါ့နော်ရောပြီးတော့ပေါ့ဗျာအခုလိုဖြစ်ပြတဲ့အချိန်မှာဒီရှုပြေးသေးတဲ့ရွာတွေဒီဟိုလက်ကောင်ဒီတာပေါ့နော်ဒီပတ်ဝန်းကျင်ဝါမောင်တော့ဝန်းကျင်ရွာတွေကိုအခုလိုပဲမိရှုတာလို့ဖြစ်ပြီးရတယ်ခွက်ပြီးအောင်လုပ်တာတို့များအဲအဲ့လိုမျိုးဖြစ်နေမှာပေါ့ဦးဇင်းတို့ရဲ့အပြင်မှာအဲ့လိုဖြစ်နေတယ်ပေါ့တော့ဘာလို့လဲဆိုဒီဆယ်လဲလို့ဆိုရင်လက်ရှိနေတာဘာမှလည်းဟိုဗီဒီယိုလည်းမရှိဟိုဘာမှလည်းမရှိပဲနေလေမလို့ဝင်လုပ်တယ်ဆိုတော့ဦးဇင်းတို့လည်းတော့စူးနေတယ်ပေါ့နော
်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးလက်ဗရောင်းတောင်ကျေးဒီစီမံကိန်းကိုစစ်တပ်ရဲ့ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝန်ပေါင်းကုမ္ပဏီတို့ကဆက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ဒီကျင်းဤစီမံကိန်းနဲ့ပတ်သက်လို့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ဒုက္ခကြောင်တန်းလို့အမိပေးထားတဲ့အစီရင်ခံစာမှာတော့လက်ဗရောင်းတောင်ကျင်းဤစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာလေယာဆုံးရှုံးရတာတွေနဲ့လူခွေရေချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါအဲ့ဒီဒေတာကကျေးရွာသားတွေဟာ2012ခုနှစ်ကစပြီးလက်ဗရောင်းတောင်ကျင်းမီစီမံကိန်းကိုကန့်ကွက်ဆန္ဒပြတပိတ်စခန်းဖွင့်ခဲ့တာကြောင့်မိလောင်ဘုံနဲ့ဖြိုခွဲခံရတာဖမ်းဆီးခံရတာတရားစွဲဆိုခံရတာတွေနဲ့အတူပြစ်ခတ်တပ်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာတပီလုံးမငြိမ်သက်မှုတွေဖြစ်လာချိန်မှာတော့သခိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီလိုတွေဖြစ်ပြီးတဲ့နောက်ဒေသခံကျေးရွာသားတွေဟာနှိမ့်မနှိမ့်ဆက်တပ်ဖြတ်ခံရတာတွေရှိပြီးအိမ်တွေလည်းတောင်းနေချီပြီးမီးရှို့ဖျက်ဆီးခံရပါတယ်။ စကိုင်းတိုင်းအတွင်းကကျေးရွာတွေအပြင်လက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့နီးတဲ့ကျေးရွာတွေနဲ့မီးရှို့ဖျက်ဆီးခံရတာကျွာသားတွေမီးရှို့တပ်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်အခုဆိုရင်ကျင်းနီစီမံကိန်းနဲ့နီးတဲ့မိုးကြိုးပြင်းရွာဆယ်တဲရွာတုံရွာခံကုန်းရွာစတဲ့ကျေးရွာတွေကဒေသခံတွေဟာစစ်ဘေးဒုက္ခတွေဖြစ်တောတောင်တွေထဲမှာပဲထွက်ပြေးတင်းရှောင်နေရပါတယ်ရှင်